ထိုင်းနိုင်ငံမှာအစိုးရဆန့်ကျင်ဆန္ဒပြသူတွေဘန်ကောက်မြို့တော်မှာဆက်လက်ချီတက်ကြရပါတယ်မြို့တော်ကိုပိတ်ဆို့ပြီးဝန်ကြီးချုပ်ပြုတ်ကျလိမ့်မယ်ဆိုတဲ့မျှော်လင့်ချက်နဲ့နောက်ပတ်ကျရင်ပုံမကြည့်ကြတဲ့ဆန္ဒပြပွဲကြီးတစ်ရက်ကိုကျူဆူပြီးအခုလိုဆူဝေခဲ့ရတာဖြစ်ပါတယ်ဝန်ကြီးချုပ်ရင်းလက်ရှင်နဝတ်အနေနဲ့ရွေးကောက်ခံမဟုတ်တဲ့လူထုကောင်စီတစ်ရက်ကိုအနာဆွဲပေးဖို့အတိုက်ခံဘက်ကတောင်းဆိုချက်ကိုထောက်ခံတယ်လို့ဆန္ဒပြသူတွေကဆိုကြပါတယ်ဒုတိယဝန်ကြီးချုပ်ဟောင်းဆူသက်တမ်ဆူဘန်ဦးဆောင်တဲ့ဆန္ဒပြသမားတွေဟာနောက်ပတ်ကျရင်ဘန်ကောက်မြို့တော်ရဲ့လမ်းမကြီးတွေနဲ့ပင်မအဝေးပြေးလမ်းတွေကိုလူအုံနဲ့ပိတ်ဆို့ပြီးအစိုးရလုပ်ငန်းတွေရပ်ဆိုင်သွားစေဖို့ရည်ရွယ်နေကြတာဖြစ်ပါတယ်။ဝန်ကြီးချုပ်ရင်းလက်ရှင်နဝတ်ကပါလီမန်ကိုဖျက်သိမ်းပြီးရွေးကောက်ပွဲကိုစောစီးကျင်းပဖို့နိုင်ငံရေးပြန်လည်ပြုပြင်ရေးကောင်စီတရဖွဲ့စည်းဖို့အဆိုပြုထားပါတယ်။ဒါပေမဲ့ဆန္ဒပြသူတွေကတော့လက်မခံကြပါဘူး။ပြုပြင်ရေးကိုရွေးကောက်ပွဲမတိုင်ခင်လုပ်ဖို့တောင်းဆိုနေကြတာပါ။ရွေးကောက်ပွဲလုပ်ရင်လက်ရှိအနာရပါတီကပဲအနိုင်ရဖို့ရှိတယ်လို့သုံးသပ်သူတွေကဆိုနေကြပါတယ်။